အခုဖမ်းဆီးရမိတဲ့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်တနင်္သာရီတိုင်းရန်ကုန်တိုင်းတွေကနေလာကြသူတွေဖြစ်ပြီးသူတို့တွေဟာထိုင်းလူကုန်ကူးသူတွေနဲ့ဆက်သွယ်ပြီးဆူရတ်ထာနီနဲ့မလေးရှားနိုင်ငံမှာအလုပ်လုပ်ကြဖို့အတွက်ထွက်လာခဲ့ကြသူတွေပါသူတို့တွေဟာပရာချုတ်ခီရီကန်အပိုင်းထက်စကဲမြို့နယ်ဝါရင်စစ်စေးဂိတ်မှာအထူးစစ်စင်ရေးရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်လူ30ကျော်တဲ့မှာမြန်မာနိုင်ငံသားတဦးထံကနေအိုက်မူရစ်စေးဝါးတွေဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်ကားကိုသူတို့မတင်လို့ရတဲ့ဆိုင်ကနေလိုက်ပြီးတော့ဖမ်းတော့ဖမ်းရနေမှာအဲ့ဒီပါလာတဲ့အလို့သမားတွေအခြေဆိုင်ရဲ့ရမွင့်လို့သမားတွေကြားမှာတယောက်မှာကဲမှာရေခဲရေခဲဆိုတော့အဲ့ဒီရားအဲ့ဒီပေါ်မှာ10ကီလိုလောက်အဲ့ကောင်တွေကအခုခေတ်မှာဒီဘက်ဆက်မှာလေအဲ့ကျန်းဟိုဟာပြင်နေတယ်ဟိုဘယ်လိုကောင်းလဲစင်မာတွေတော်တော်များများလေးဝင်နေပြောရင်အဲ့ဒါတွေပေါင်ဖို့ရောင်းဝင်ကြတယ်ပထမတော့သုံးတာပေါ့သုံးတာနဲ့နောက်အဲ့ဒါကိုရောင်းတဲ့အစ်ဖြစ်လာအောင
်ဒီထဲကမူရစေးွားလက်ဝဲတွဲရှိထားသူကိုတော့တရားမဝင်နေဆက်ဖြတ်ကျော်မှုလူမောင်ခုမှုတွေတာမကမူရမောင်ခုမှုတွေနဲ့တရားဆွဲဆိုခံရမှာဖြစ်လို့အမှုပိုကြီးသွားနိုင်တယ်လို့လည်းဦးမင်းဦးကဆိုပါတယ
်ဆိုရင်သူကနှမှုဖြစ်ပြီလေဒီကတော့ဒီကြောက်ကတော့ဒီကအဲ့မှာနေတော့တရင်ရလို့ဒီအကြောင်းကြောင့်လာဖြစ်တယ်မလားလာဖြစ်ပြီးတော့ဖမ်းမွေးစေးွားကိုလက်ထဲမှာမိတယ်အဲ့ဒါမျိုးကတမျိုးအခုလိုမျိုးဖြတ်ကျော်ဝင်ရောက်အဲ့ဒါပို့ဆိုးတယ်အဲ့ဒါအမှုပို့ကြည့်တယ်သူကမွေးစေးွားကိုနေဆက်ဖြတ်ကျော်ပြီးတော့မွေးမောင်ကိုဖြစ်တော့ဒါကအဲ့သူတို့အမှုကန်နဲ့ရဲရဲကျွန်တော်တို့အစိုးရရှိနေစီရဲ့အာဆွဆွဲချက်ကိုလုပ်ကြည့်တယ
်ဒီထဲကမြန်မာနိုင်ငံသား35ဦးကိုလူမောင်ကိုကူးလာတဲ့ထိုင်းနိုင်ငံသား4ယောက်ကိုလည်းဖမ်းဆီးထားပါတယ်ဖမ်းမိတဲ့မြန်မာနိုင်ငံသား35ဦးဟာမြန်မာနိုင်ငံရခိုင်ရန်ကုန်တဝယ်ဆတဲ့ဒေသတွေကနေလာခဲ့ကြသူတွေပါအဲ့ဒီတဲကမြန်မာနိုင်ငံသားတဦးဖြစ်တဲ့စိုးလင်းရဲ့ခီးဆောင်အိတ်ကိုဖွင့်ပြီးတော့စစ်ဆေးချိန်မှာကာလတန်ဖိုးဗန့်ငွေ2တန်းလောက်တန်ဖိုးရှိတဲ့ Ice မူရစေးဝါး2ကီလိုကိုရဲတပ်ဖွဲ့ကတွေ့ရှိသွားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံအတွင်းပိုင်းကိုဝင်ရောက်ပြီးသူတို့ချိတ်ဆက်ထားတဲ့နေရာတွေကိုရောက်ဖို့အတွက်တူကိုဗန့်ငွေ2000ပေးလာခဲ့ကြတာလို့လဲဆိုပါတယ်ထိုင်းနိုင်ငံရဲ့မူရစေးဝါးဥပဒေအရအခုလိုမျိုးမူရစေးဝါးမှုနဲ့ပြစ်မှုထင်ရှားတယ်ဆိုရင်ထောင်ဒဏ်15နှစ်နဲ့အထက်အမြင့်ဆုံးသေဒဏ်အထိအပြစ်ကြခံရမှာဖြစ်တယ်လို့လဲအလို့သမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်